အာဖဂန်နစ္စတန်စစ်ပွဲမှာနှစ်ပေါင်း20ကြာဩစတြေးလျနိုင်ငံပါဝင်ပတ်သက်မှုအဆုံးတက်ပြီဖြစ်ကြောင်းနဲ့မကြာခင်သတင်းပတ်တွေအတွင်းကတက်တွေအပြီးဆုတ်ခွာခဲ့ပြီဖြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှအတည်ပြုပါရယ်အမေရိကန်ရဲ့ဆုံးဖြတ်ချက်နဲ့အညီဩစတြေးလျတက်တွေကိုစက်တင်ဘာမှာအပြီးရုပ်သိမ်းမှာဖြစ်တဲ့အကြောင်းအပြည်လာကလေးကကြေညာခဲ့တာပါနှစ်ပေါင်း20အတွင်းအာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့အကြမ်းဖက်အဖွဲ့တွေကိုချေမှုန်းဖို့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေဦးဆောင်တဲ့စစ်စင်ရေးတွေမှာဩစတြေးလျစစ်သည်3,900ပါဝင်ခဲ့ပြီးနိုင်ငံရဲ့ဗန်ဒါငွေဘီလျံပေါင်းများစွာကုန်ကျခဲ့သလိုဩစတြေးလျစစ်သည်42ယောက်လည်းကျဆုံးခဲ့ပါတယ်ဩစတြေးလျအနေနဲ့2013ခုနှစ်နောင်ပိုင်းစစ်သည်တွေဆုတ်ခွာချိန်ကစပြီးအာဖဂန်နစ္စတန်မှာစစ်သည်များများစွာသာမရှိတော့ပေမဲ့စစ်ကြောင့်ဆုံးရှုံးမှုတွေနဲ့အတူနိုင်ငံတွင်းအငြင်းပွားစရာတွေလည်းဖြစ်ခဲ့ပါတယ်။အာဖဂန်စစ်မှုထမ်းဟောင်းတွေနဲ့တခြားအမျိုးသားအမျိုးသမီးစစ်သည်ဟောင်းတွေကြားမှာတေချောင်းကြက်စီမှုနှုံမြင့်မလာနေတာကိုတရားဝင်စုံစမ်းစစ်ဆေးမှုစတင်ဖို့စစ်မှုထမ်းဟောင်းအဖွဲ့တွေကဩစတြေးလျအစိုးရကိုဖိအားပေးခဲ့ပါတယ်။အထူးလေကြောင်းတပ်ဖွဲ့ဝင်တွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းစစ်ရာဇဝတ်မှုတွေအများအပြားကျူးလွန်ခဲ့ကြတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းစုံစမ်းစစ်ဆေးနေပါတယ်